America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်မေလ19ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိคลိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျမအီတန်စမာ Texas ပြည်နယ်ဆန်နေဖေးမြို့ကအထက်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့အသက်18နှစ်အရွယ်လူငယ်ကိုလူတက်မှုနယ်တရားစွဲဆိုလိုက်ပါပြီ။ကျူးဘားနိုင်ငံဟာဗာနာမြို့တော်ကနေလေးစိတ်ကနေထွက်ခွာတဲ့လေရင်တစ်စင်းပြတ်ကျလို့လူတရာကျော်လောက်တိတ်ဆုံးခဲ့ရပါတယ်။ပြည်တင်ပြည်မာကြီးရဲ့မြို့တော်မင်းသားဟယ်ရီနဲ့အမေရိကန်သူရုပ်တံမင်းသမီးမေဂန်မာကယ်တို့မင်္ဂလာဆောင်ကိုဒီကနေ့ကျင်းပနေပြီဖြစ်ပါတယ်။ဒီလိုထိတ်တန့်ရသတင်းတွေကိုနှမ်းလာနေတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအုပ်ချုပ်ရေးမှူးနဲ့ဒီကနေ့မြန်မာရက်ဖတ်လူမှုအဖွဲ့အစည်းတွေတွေ့ဆုံခဲ့ပါတယ
် That is a key part of democracy. So USAID and the work that we do around the world, we support the rights of journalists.
ဒီမိုကရေစီရှင်သန်ထွန်းကားရေးနဲ့သတင်းသမားတွေသတင်းချက်လက်တွေရဖို့နောက်ပြီးတော့ဒီအရက်ဖက်အဖွဲ့အစည်းတွေအခွင့်အရေးတဆွမမျှဖြည့်ဆည်းဆောင်ရွက်သွားမယ်လို့ဒီ USAID ရဲ့အုပ်ချုပ်ရေးမှူးပြောဆိုလိုက်တဲ့သတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်တိုင်းရင်းဒေသကမတရားမြေယာတင်းစီခံရမှုဖြည့်ရှင်းပေးဖို့အနိုင်ရပါတီ NND ရဲ့ဗဟိုဌာနချုပ်ယုံချေကဆန္ဒထုတ်ဖော်မှုနဲ့အတူထိုင်းနိုင်ငံချင်းရိုင်းနယ်ကဒီထိုင်းဘက်ငွေသန်းပေါင်း 2,400 ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးတွေဖမ်းဆီးရမိတဲ့သတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရေးဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်တဲ့တွင်တွေကိုမအီးတန့်စင်နဲ့နန်းလောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
် Texas ပြည်နယ် Santa Fe မြို့ကထက်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့အသက်18နှစ်အရွယ်လူငယ်ကို Texas ပြည်နယ်တာဝန်ရှိသူတွေကလူသက်မှုနယ်တရားစွဲဆိုလိုက်ပါတယ်တနက်နေ့ဝင်ပစ်သူက Dimitrio Pagucci ဖြစ်တယ်လို့တာဝန်ရှိသူတွေကပြောထားပြီးတော့တောက်ကြမနဲ့ရှင်းနိုင်မထိုးခင်မှာဝင်ပြီးတော့ပြစ်ခတ်တာလို့ကျောင်းသူကျောင်းသားတွေကပြောပါတယ်။တနက်နေ့ဝင်ပစ်သူလို့တန်တရာရှိသူရဲ့နေအိမ်ကားတစ်စီးနဲ့ပြစ်ခတ်မှုဖြစ်ခဲ့တဲ့ Santa Fe အထက်တန်းကျောင်းပတ်ဝန်းကျင်ကိုရှာဖွေရမှာလက်လုပ်ပလင်းဘုံတစ်လုံးအပါအဝင်ဖောက်ခွဲရေးပစ္စည်းတွေကိုရဲတပ်ဖွဲ့ကရှာတွေ့ခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပြောပါတယ်။ခုခါမှာလူသက်မှုဆွဲချက်နဲ့ဖမ်းဆီးထားတဲ့သူဟာကနအူးတုံးကတော့ကျောင်းမှာတနက်နေ့ဝင်ပစ်ပြီးရင်သူ့ကိုယ်သူတက်သေးဖို့ရည်ရွယ်ထားပေမဲ့လေကုခုကိုတက်သေးရဲတဲ့တက်တည်မရှိတဲ့အတွက်ဖမ်းမိပြီးတဲ့နောက်မှာရဲတပ်ဖွဲ့ကိုပြောခဲ့တဲ့အကြောင်းပြည်내အုပ်ချုပ်ရေးမှူးကပြောပါတယ်။ဒီပြစ်ခတ်မှုမှာတနက်နှစ်လက်ကိုအသုံးပြုခဲ့ပြီးတော့ဒီတနက်နှစ်လက်စလုံးဟာသူ့ရဲ့ဖခင်ပိုင်နာဖြစ်တယ်ဆိုပြီးတော့အဘကပြောပါတယ်။တိုင်းမလဲသားဖြစ်သူကတနက်ယူသွားတာကိုအဖေကသိရလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဘာကြောင့်ခုလိုပြစ်ခတ်တယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။အဲ့ဒီပြစ်ခတ်မှုကြောင့်ចောင်းသားအများစုအပါအဝင်လူ၁၀ယောက်ထက်မနည်းသေဆုံးပြီးတော့နောက်ထပ်၁၀ယောက်လည်းတရားရသွားပါရဲ့ရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးဖွဲ့မှသူ့ကိုထောင်ချောက်ဆင်မှုအတွက်အမေရိကန်တရားရေးဌာနကတရှိိုရီဆီလို့ထားခဲ့ရဲဆိုပြီးသမ္မတဒေါ်နယ်ထရမ့်ကဆွဆွဲလိုက်ပါတယ်။ဒါပေမဲ့ဒီဆွဆွဲချက်ကမှန်ချင်မှမမဲလို့သူရဲ့ရှင်းနေကပြောထားတာပါ။သမ္မတထရမ့်ကဒီလိုတရှိိုလုံးမျိုးပဲတော့ငါမှမဖြစ်ခဲ့သလိုသူ့လက်ချက်မှာအကွက်ချကြံစီတာဖြစ်တယ်ဆိုပြီး Fox သတင်းတင်ဆက်သူ David S. Mann ရဲ့အပြောကိုကိုးကားပြီးတော့ Twitter စာမျက်နှာမှာရေးသားခဲ့တာပါ။ဒါပေမဲ့လည်းသမ္မတထရမ့်ရဲ့ရှင်းနေ Rudy Giuliani ကသူ့ရောသမ္မတထရမ့်တို့ကပါဒီလိုတရှိိုလုံးမှုကိုအတိအကျသိမထားပေမဲ့လေဒီသဘောမျိုးပြောဆိုနေတာရဲ့အချိန်အတော်ကြာကြာနေရတဲ့အကြောင်း CNN သတင်းဌာနကိုပြောဆိုခဲ့တာပါအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ဆက်မှုကိုစုံစမ်းနေတဲ့ FBI ရဲ့သတင်းရင်းမြစ်ကိုထုတ်ပေါ်ဖို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌလည်းဖြစ်သမ္မတထရမ့်ရဲ့အသွင်ကူးပြောင်းရေးအဖွဲ့ဝင် Republican Party ဝင်တဦးလည်းဖြစ်တဲ့ David Nunes ရဲ့တောင်းဆိုတဲ့အကြောင်းနိုင်ငံရေးလူမှုရေးနဲ့ယဉ်ကျေးမှုအကြောင်းအလေးပေးဖော်ပြတဲ့ The National Review The Magazine ကဒီလအစောပိုင်းမှာဖော်ပြထားခဲ့တာပါအထက်လွှတ်တော်ထောက်လှမ်းရေးကော်မတီက Democrat အမတ် Mark Warner ကတော့သတင်းရင်းမြစ်တွေကိုကောက်ကွယ်ရဖို့အလွန်အရေးကြီးတာကြောင့်ဒီလိုတောင်းဆိုမှုမျိုးကိုတောက်ကြနေမှာကန့်ကွက်ပြောဆိုခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းမှာပောက်ကွဲမှုဖြစ်ပွားခဲ့တာကြောင့်အနည်းဆုံးအရသာ၁၀ယောက်သေဆုံးပြီးတော့အယောက်40ကျော်ဒဏ်ရာရခဲ့တဲ့အကြောင်းပြည်내တာဝန်ရှိသူက VOA ကိုပြောပါတယ်။မြို့တော်ဂျလာလာဘတ်မှာပောက်ကွဲမှုတွေဖြစ်ပွားခဲ့တာဖြစ်ပြီးတော့ခရစ်ကတ်ကစားပွဲကျင်းပနေတဲ့ချိန်ညနေပိုင်းမှာဒီခရစ်ကတ်အားကစားကွင်းမှာပဲပောက်ကွဲမှုတွေဆက်တိုက်ဖြစ်ခဲ့တာလို့နန်ဂါရာပြည်နယ်အရှေ့ပိုင်းဆိုင်ရာအကြီးအကဲကပြောပါတယ်။ဒေသဆန်တော်ချိန်ည7နာရီခွဲလောက်ချိန်မှာအာဇာကွင်းထဲမှာပောက်ကွဲမှု3ခုဖြစ်ခဲ့တယ်လို့လည်းပြောပါတယ်။မွတ်စလင်တို့ဥပုသ်တီလာယူတဲ့ရာသီရာမဒန်လမှာကျင်းပတဲ့ရာမဒန်ဖလားသစ်ကိုလူတဲ့ဒီခရစ်ကတ်ပွဲစဉ်တွေကိုဦးစီးစီစဉ်တဲ့သူဟာဒီယာလူတူလာဇာခါ ကမဝါကလည်းဒီတည်ဆုံးသူတွေကတယောက်ဖြစ်တယ်ဆိုပြီးတော့ပြောဆိုထားပါတယ်။အသက်မသေးဘဲနဲ့ထိခိုက်သူတွေကလည်းဒဏ်ရာပြင်းထန်ရခဲ့တဲ့အကြောင်း VOA ကိုပြောပြပါတယ်။ဘလို့ပောက်ကွဲမှုလဲဆိုတာကိုသိဖို့တာဝန်ရှိသူတွေကစစ်ဆေးနေကြဆဲဖြစ်ပြီးတော့အခင်းဖြစ်ရနေရာမှာလဲစစ်ဆေးဖို့အတွက်ရဲတွေကရောက်နေတဲ့အကြောင်းသတင်းတောက်တွေကိုပြောပါရစေ။ဒီပောက်ကွဲမှုတွေကိုဘယ်သူကမှသူတို့ရဲ့လက်ချက်ဆိုပြီးတော့ထုတ်ဖော်ပြောဆိုတာမရှိသေးပေမဲ့ IS သွေးကြွားတွေကဒီပြည်နယ်ထဲမှာဒီလိုတိုက်ခိုက်မှုတွေလုပ်လို့ရှိတဲ့အတွက်ရဲတွေကတော့ဒီ IS ရဲ့လက်ချက်ပဲဖြစ်မယ်ဆိုပြီးတော့တန်တရားရှိနေကြပါရစေ။
အီရတ်စစ်ပွဲအတွင်းအမေရိကန်တို့ကိုတိုက်ခိုက်ခဲ့သူလည်းဖြစ်အချင်းခရရှိုက်ပါသားရေးကောင်ဆောင်လည်းဖြစ်တဲ့မက်စ်တာဒါအယ်စတာဦးဆောင်တဲ့အဖွဲ့ကအီရတ်နိုင်ငံပါလီမန်ရွေးကောက်ပွဲမှာအမှန်တရားအများဆုံးရသွားတယ်လို့အီရတ်ရွေးကောက်ပွဲကော်မရှင်ကဒီကနေ့စနေနေ့မှာပြောပါရယ်အီရတ်ကွန်မြူနစ်တို့နဲ့မဟာမိတ်ဖွဲ့ထားတဲ့အယ်စတာရဲ့ Marching Toward Reform မြို့မောင်းပါတီကအမှန်တရား54နေရာမှာအနိုင်ရလိုက်တာပါ The Conquest Alliance ပါတီကအမှန်တရား48နေရာနဲ့ဒုတိယလိုက်ပြီးတော့ပူညင်းချုပ် Haider al-Abadi ဦးဆောင်တဲ့ Victory Alliance ပါတီကတော့အမှန်တရား42နေရာနဲ့တတိယနေရာမှာရှိနေပါတယ်။အယ်ဆာဒါဟာပါလီမန်အမတ်နေရာဝင်ရောက်ရွေးခန္ဓာမဟုတ်တဲ့အတွက်ဝန်ကြီးချုပ်တော့ဖြစ်လာနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့လည်းညွန်မောင်းပါတီရဲ့အကြီးအကဲတယောက်အနေနဲ့အီရတ်အစိုးရဖွဲ့စည်းရေးအပြန်အလှန်ညှိနှိုင်းတဲ့နေရာမှာအဓိကအခမ်းအနားကပါဝင်မှာပါ။မေလ10ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲကို electronic စနစ်နဲ့ပြုလုပ်ခဲ့တာဖြစ်တဲ့အတွက်ဒီစနစ်မှာအပြစ်အနာစာရှင်းပြဆုံးမြတ်ဖို့မဲရလတ်တွေကိုချက်ချင်းမထုတ်ပြန်ပဲထိန်းထားခဲ့တာပါ။အယ်ဆာဒါရဲ့ပါတီကမထင်မှတ်ပဲရွေးကောက်ပွဲအနိုင်ရခဲ့ပေမဲ့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကအီရတ်ရဲ့ရွေးကောက်ပွဲရလဒ်ကိုလေးစားလိုက်နာမယ်လို့ဒီသတင်းမှာအစောပိုင်းမှာပြောဆိုထားတာပါ။ဒီမိုကရေစီရဲ့ဖက်ကိုဦးတည်လာတဲ့အီရတ်နိုင်ငံကိုဝန်ကြီးမက်ဒစ်ကချီးကျူးပြောဆိုခဲ့ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်နေလို့ညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ16 kHz 1068မြောက်စိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA စနေညနေပိုင်းစတဲ့နေ့ကိုဆက်ပြီးတော့တိုက်ထုတ်လွှင့်ပေးနေပါတယ်။ကျူးဘားနိုင်ငံဟာဗာနာမြို့တော်ကဟိုဆေးမာတီနိုင်ငံတကာလေဆိပ်ကနေထွက်ခွာလာတဲ့ခီးသည်တင်လေယာဉ်တစ်စင်းပြတ်ကျပြီးတော့ပြန်တက်ပြီးတော့မကြခင်မှာပဲပြတ်ကျခဲ့တဲ့အတွက်လူ100ကျော်သေဆုံးခဲ့ရပါတယ်။အသက်ရှင်တဲ့သူ3ယောက်ကတော့ဆေးရုံတစ်ခုမှာကုသမှုခံယူနေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကျူးဘားနာတီအာဗင်စီယောနေချောင်းလိုင်းကနေပြီးတော့လေယာဉ်ခရီးစဉ်အမှတ် DMJ0972 ဟာဟိုဆေးမာတီလေဆိပ်ကနေပြီးတော့နိုင်ငံအရှိပိုင်းဟုတ်ကဲ့မြို့ကိုအသွားလေရင်ပြကြခဲ့ရလဲဖြစ်ပါတယ်။လေရင်ပြမကြခင်လေရင်ပြဟာရုတ်တရက်ကွေ့ခဲ့တယ်လို့မျက်မြင်တယောက်ကပြောပါတယ်။လေရင်ပြကြတဲ့နေရာကိုကျူပါသမရမီဂယ်ဒီယက်စ်ကနယ်သွားကြည့်ခဲ့ပြီးတော့ဘာကြောင့်လေရင်ပြကြခဲ့တယ်ဆိုတာကိုစုံစမ်းဖို့အတွက်ကော်မရှင်တစ်ခုဖွင့်နေပြီလို့ပြောဆိုခဲ့ပါတယ်။737အမျိုးအစားလေရင်ကိုမက္ကဆီကိုနိုင်ငံကနေငှားရမ်းထားတာဖြစ်ပြီးတော့လေရင်အမှုထမ်းတွေကလည်းမက္ကဆီကိုနိုင်ငံကဖြစ်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။
ကွန်ဂိုဒီမိုကရက်တစ်ပြည်သူသမ္မတနိုင်ငံအနောက်မြောက်ပိုင်းမှာအီဘိုလာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုဟာပြည်သူလူထုတွေအလွန်အရန်နေများပေမဲ့နိုင်ငံတကာကစိုးရိမ်ရမယ့်အရေးပေါ်အခြေအနေတော့မဟုတ်ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကပြောပါရယ်။ရောဂါပြန့်ပွားမှုကြောင့်လူ25ဦးသေဆုံးခဲ့သလိုတည်ထဲမှာကျန်းမာရေးဝန်ထမ်း3ဦးလည်းပါဝင်ပါရယ်။အီဘိုလာရောဂါကူးစက်ခံရသူအဖြစ်တန်မြတ်ရှိခံရသူ45ဦးမှာ14ဦးကိုတော့ WHO ကအတည်ပြုထားတာပါ။အီဘိုလာရောဂါပိုးကိုလူသူအယောက်ပေါက်နေတဲ့ဘီကိုရိုအရက်မှာမေလ10ရက်နေ့ကစတင်တွေ့ရှိခဲ့တာဖြစ်ပြီးအဲ့ဒီနေရာကနေတခြားနေရာကိုရောဂါပြန့်နှံ့သွားတယ်လို့ WHO အရေးပေါ်ကော်မတီဥက္ကဋ္ဌ Robert Stephen ကပြောပါရယ်။မန်ဒါကာမြို့မှာလည်းရောဂါပိုးကူးစက်ခံရသူအနည်းငယ်တွေ့ရတယ်လို့သူကပြောပါရယ်။တစ်ချိန်တည်းမှာပဲကွန်ဂိုနိုင်ငံရဲ့အင်းနီဂျင်နိုင်ငံတွေဖြစ်တဲ့9နိုင်ငံကိုယောဂပြန့်ပွားသွားနိုင်ကြောင်း WHO ကသတိပေးထားပါတယ်။အထူးသဖြင့်ယောဂကူးစက်နိုင်ခြင်းများတဲ့ကွန်ဂိုနဲ့ဗဟိုအာဖရိကသမ္မတနိုင်ငံတွေကိုထောက်ပံ့ရေးပစ္စည်းတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုပေးပို့ထားတယ်လို့ Stephen ကပြောပါတယ်။2014ခုနှစ်မှာဒီယောဂပိုးအကြီးအကျယ်ပြန့်ပွားခဲ့တာကြောင့်အနောက်အာဖရိကနိုင်ငံတွေဖြစ်တဲ့ Guinea, Liberia နဲ့ Sierra Leone နိုင်ငံတွေမှာလူပေါင်း10,000ကျော်သေဆုံးခဲ့ပါသေးတယ်။
ပြည်ပြည်မာရဲ့မြည်တော်မင်းသားဟယ်ရီနဲ့အမေရိကန်သူလူမဲသွေးနှောတဲ့ရုပ်တံမင်းသမီးမက်ကမာကဲတို့လက်ထပ်ထင်းများရဲ့မင်္ဂလာပွဲကိုလန်ဒန်မြို့ပြင်ကဝင်းစာရဲတိုက်မှာကျင်းပခဲ့ပါတယ်ငါဆောင်ပြီးတော့ထွက်လာတဲ့သတို့သားနဲ့သတို့သမီးကိုပြိတ္တတွေကလည်းဝမ်းသာအားရအိုဟစ်ပြီးတော့ကြိုဆိုခဲ့ကြပါရစေ။ ကျမရဲ့အခြေအနေကြောင့်မက်ဂယ်မာကယ်ရဲ့ဖခင်ဖြစ်သူကမင်္ဂလာပွဲကိုမတက်နိုင်တဲ့အတွက်သူတို့သားမင်းသားဟယ်ရီရဲ့ဖခင်ဖြစ်တဲ့မင်းသားချားလ်စ်ကနေပြီးတော့သူတို့သမီးကိုမင်္ဂလာခမ်းမဆောင်တဲ့ကိုလက်တွဲပြီးတော့ခေါ်ထုတ်လာခဲ့တာဖြစ်ပါတယ်တော်ဝင်မင်္ဂလာပွဲကိုကြီးပူလာရောက်တဲ့သူတွေကတမိုင်းဝင်ဝင်စာမြို့မှာစောင့်စားနေကြတဲ့အပြင်ကိုယ်တိုင်မသွားနိုင်တဲ့သူတွေကလည်းဖန်သားပြင်ပေါ်ကနေတဆင့်တိုက်ရိုက်ကြည့်ရှုနေကြပါတယ်အရေးကြီးဆုံးခန္ဓာတစ်ခုဖြစ်တဲ့ဒီမင်္ဂလာပွဲအတွက်ထောင်နေချီတဲ့လုံခြုံရေးရဲဝန်ထမ်းတွေတိုးမြင့်ပြီးတော့ချထားခဲ့တာပါမင်းသားဟယ်ရီနှစ်ချင်းခံခဲ့တဲ့ဝင်းစာရဲတိုက်ထဲက14ရာစုပုံစံ Saint George ဖခင်ကျောင်းမှာဒီကနေ့ဒီတိန်ဆန်တော်ချိန်မွန်းတဲချိန်မှာပဲမင်္ဂလာပွဲကျင်းပခဲ့ရလဲဖြစ်ပါတယ်သူတို့သားနဲ့သူတို့သမီးတို့နဲ့တိုက်ရိုက်သေးတဲ့လူ600ကိုပဲမင်္ဂလာဆောင်ကိုဖိတ်ခဲ့တာဖြစ်ပြီးတော့နောက်ပြည်သူ2500ကျော်ကိုတော့မင်္ဂလာပွဲတက်လာသူတွေကိုမြင်နိုင်တဲ့ဝင်းစာရဲတိုက်တဲကနေရာတစ်ခုမှာကြီးပို့တက်မှတ်ပေးထားခဲ့တာဖြစ်ပါတယ်
စနေနေ့ညမြန်မာစံတော်ချိန်10:45မိနစ်မှာ FA Cup ဘောလုံးပွဲကို Premier League ထိပ်တန်းကလပ်အသင်းတွေဖြစ်တဲ့ Manchester United နဲ့ Chelsea တို့ရှင်ပြိုင်ကစားကြမှာပါ Manchester United အသင်းဟာမကြာခင်ကမှပြီးသွားတဲ့ Premier League ရာသီမှာ80မှတ်နဲ့အဆင့်နဲ့ရပြီးပြီးခဲ့တဲ့နှစ်ကဖလားရတဲ့ Chelsea အသင်းကတော့အမှတ်90နဲ့အဆင့်900ပဲရပါတယ်ပြီးခဲ့တဲ့ဘောလုံးပွဲပြိုင်ပွဲရာသီမှာဖလားသလုံးမှမရသေးတဲ့ဒီနှစ်တင်းစလုံးအတွက်အခုပွဲဟာတခုဒီတော့ချန်ပီယံဖလားကိုအနိုင်ရဖို့ကြိုးစားမဲ့နောက်ဆုံးအခွင့်အလမ်းပဲဖြစ်ပါတယ်။ဒါအပြင်နီးပြားရဖြစ်တဲ့မော်ရင်ဟိုနဲ့ကွန်နီတို့အတွက်လည်းအတော်လေးဖြစ်အားများတဲ့ပွဲလို့ဆိုရမှာပါ။အထူးသဖြင့်ကတော့အသင်းမှာဆက်ရှိနေရေးမရေမရဖြစ်နေတဲ့ Chelsea နီးပြားကွန်နီအတွက်ပိုပြီးတော့ဖြစ်အားများမဲ့ပွဲဖြစ်ပါတယ်။တောက်ကြနေကလုတ်တဲ့ပွဲကြိုသတင်းစာရှင်းလင်းပွဲအတွင်းမှာတော့ကွန်နီကဒီပွဲဟာသူ့အတွက်ဒီနှစ်ဘောလုံးရာသီနောက်ဆုံးပွဲဖြစ်လိမ့်မယ်လို့သတင်းသမားတွေကနောက်ပြောင်ပြောဆိုသွားပါတယ်။
စနေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမဲဤတန့်စင်နဲ့နန်းလောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။ဒီမိုကရေစီရှင်သန်ထွန်းကားရေးအတွက်သတင်းသမားတွေအနေနဲ့သတင်းအချက်အလက်တွေရရှိနိုင်မှုနောက်ပြီးတော့ဒီအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခွင့်အရေးတွေကိုတက်ဆွမ်းသမျှဖြည့်ဆွမ်းဆောင်ရွက်ပေးသွားမယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအုပ်ချုပ်ရေးမှူးကပြောဆိုလိုက်ပါတယ်။လက်ရှိ NND အရက်သားအစိုးရလက်ထက်မှာအရင်ကထက်အရက်ဖက်အဖွဲ့အစည်းတွေနဲ့မီဒီယာတွေအပေါ်မှာဖိနှိပ်မှုတွေပိုပြီးတော့များလာတယ်လို့အရက်ဖက်အဖွဲ့အစည်းတွေနဲ့မီဒီယာသမားတွေကထောက်ပြကြပါတယ်။သတင်းပြေဆိုကိုတော့ VOA မြန်မာပိုင်းကမတ်မီခသတင်းပေးပို့ထားပါတယ်။
အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USA အကြီးအကဲမက်ဂရင်းကမြန်မာနိုင်ငံမှာအရက်ဖက်ဖွဲ့စည်းတွေအစိုးရနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့တွန်းအားပေးဆောင်ရွက်သွားမယ်လို့အရက်ဖက်ဖွဲ့စည်းတွေနဲ့တွေ့ဆုံပွဲမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်
။ But it is all part of a strong vibrant democracy. Access to information for people. The rights of journalists to be able to report what they hear, what they see, what they learn.That is a key part of democracy. So, USAID and the work that we do around the world, we support the rights of journalists, we support the rights of civil society, and wherever we can, we try to strengthen those roles because we believe those voices are key to helping to take on society's great challenges.
မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အကျပ်တဲတွေကြောင့်အမေရိကန်ပြည်ထောင်စုရဲ့ထိတွေ့ဆက်ဆံမှုနဲ့အကူအညီတွေကိုနောက်ကျောင်းပြန်ဆုတ်လိုက်မှာမဟုတ်ဘူးလို့နိုင်ငံတကာအကူအညီပေးရေးဆိုင်ရာအမေရိကန်အေဂျင်စီရဲ့အကြီးအကဲကပြောဆိုထားပါတယ်။ဒီအကျပ်တဲတွေကြောင့်အတားအဆီးတစ်ခုရှိနေပေမဲ့အနာဂတ်မှာကျော်လွှားနိုင်မယ်လို့ယုံကြည်တဲ့အကြောင်းလည်းသူကပြောဆိုထားပါတယ်။လက်ရှိအစိုးရပိုင်းအနေနဲ့အရင်ကထက်အရက်ဖက်ဖွဲ့စည်းတွေနဲ့မီဒီယာပေါ်ဖိနှိပ်မှုတွေပုံများလာတယ်လို့အရက်ဖက်ဖွဲ့စည်းတွေနဲ့မီဒီယာတွေဘက်ကထောက်ပြမှုတွေရှိနေပါတယ်။မြန်မာနိုင်ငံသတင်းစာဆရာများကွန်ရက်ကအလို့အမှုဆောင်ကိုတေးစာလိုင်ကတော့အစိုးရဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းလာတယ်လို့သတင်းသမားတွေရဲ့လုံခြုံမှုကိုပါလစ်လူရှုမှုတွေနဲ့သတင်းရယူမှုဘိုင်းမှာပုံမခက်ခဲလာတာတွေရှိနေတယ်လို့ဆိုလိုက်ပါတယ
်။အစိုးရကမီဒီယာတွေနဲ့ပူးပေါင်းဆောင်ရွက်မှုကအရင်ကဆိုင်ပိုနည်းလာတွေ့ရတယ်။နောက်ဆုံးပြကြည့်မယ်ဆိုရင်ကျွန်တော်ပြီးခဲ့တဲ့ရပ်ပိုင်းအဖြစ်ခဲ့တဲ့တောင်မေအိုရှန်မှာဆန္ဒပြတဲ့အချိန်ပေါ့နော်။တာဝန်ကျတဲ့ရဲတပ်ဖွဲ့ဝင်တွေရှိတယ်။ဆိုတော့ဒီနောက်မှာရပ်ဝတ်တွေနဲ့ကျွန်တော်တို့ကိုအဲဒီသတင်းစာဆရာတွေကိုရိုက်ပါနှက်ပါဖမ်းပါလို့ပြောနေတာဒီကိုဥပဒေမဲ့ချင်းချောက်မှုတွေကိုဒီဥပဒေစိုးမိုးတာဝန်ရှိတဲ့ရဲတွေကိုလည်းကြည့်နေတာပေါ့နော်။မီဒီယာသမားကတော့သတင်းဖြစ်တဲ့နေရာသွားမယ်။သူတွေ့တဲ့ဟာကိုသူ့ရဲ့အင်ဂျင်ကသူတင်ပြမှာပဲ။အဲသတင်းမှားတယ်ဆိုရင်သတင်းမှန်ထွက်လာအောင်လို့ကျွန်တော်တို့ကခုနကဒီမီဒီယာ environment ကိုကျွန်တော်ကချက်ပေးဖို့လုပ်တယ်။ပြဿနာကမီဒီယာနဲ့ကိုဆက်ဆိုနေပါဆိုတာနဲ့လှမ်းသွားတာဝေးသွားတယ်။
USA ရဲ့ပံပိုးမှုဟာအရက်ဖက်လူတို့အခြေပြုအဖွဲ့အစည်းတွေအတွက်အထိုက်အလျောက်အကျိုးတက်ရောက်မှုရှိရဲလို့ Triangle Woman အမျိုးသမီးအဖွဲ့တာဝန်ခံ McKinley ကတော့အခုလိုပြောဆိုလိုက်ပါတယ်
ဘလောက်တိထိရောက်လဲဆိုတာကတော့အင်တန်မှအချိန်အတိုင်းတာတိုးသေးတယ်ကျမတို့နှစ်ရှည် ပေါ့နော်ပို့ပြီးတော့လုံနိုင်မှာဒီတိတာမှုတွေထိရောက်မှုတွေပြောင်းလဲမှုတွေကတော့ဖြစ်နိုင်တယ်လို့ထင်တယ်ဒါပေမဲ့သူတို့လုပ်နေတဲ့ခု project တွေဒီရရွာတဲ့အထိရောက်အောင်လုပ်ဖို့အတွက်အားပေးတယ်ကူညီပေးတာဖြစ်တဲ့အတွက်တော့အရင်တုန်းကပုံစံတွေနဲ့မတူဘဲနဲ့ထိရောက်မယ်လို့ထင်တယ
်ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုသိန်းကတော့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးစံနှုန်းတွေကမေကွန်းထုတ်စရာတွေရှိလာတဲ့အတွက်ထောက်ပံ့ကူညီပေးနေတဲ့အမေရိကန်ရဲ့ကူညီမှုတွေကထိရောက်ရဲ့လားဆိုတာသုံးသပ်ဖို့လိုအပ်လာပြီလို့ဆိုပါတယ
်အခုကစပြီးအစိုးရကိုထောက်ပံ့ရေးအစီအစဉ်တွေကိုသူတို့ပြန်လည်စဉ်းစားသုံးသပ်ရတော့မယ်ပေါ့မြန်မာနိုင်ငံကိုရှေ့ဆက်ပြီးတော့ဒီအကူအညီအမေရိကန်ပြည်သူတွေကပေးတင်သလားမပေးတင်သလားဆိုတဲ့ကိစ္စဒါကြောင့်မလို့ဒီ workshop လေးကတော့တည်းဟိုကွဲပြားတဲ့တခြားသော workshop တွေနဲ့မတူတဲ့ကွဲပြားတဲ့ workshop လေးဖြစ်တယ်လို့ပြောချင်တာပေါ့နော
်အစိုးရတာဝန်ရှိသူတွေကအရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုဟာဒီထက်ပိုပြီးတိုးတက်ဖို့လိုအပ်နေသေးတယ်လို့ဆိုလာသူကတော့စားသုံးသူကာကွယ်ရေးအဖွဲ့ကအမှုဆောင်ဦးမောင်မောင်ပ
ါပံ့ပိုးတာတဲ့ဆိုင်ရင်မနှောက်ရှက်ရင်ကိုတော်တော်အဆင်ပြေပါတယ်လို့ကျွန်တော်တို့ကအရင်တော့ကျွန်တော်တို့ကတမကဖြစ်နေတယ်ပေါ့နော်စားသုံးသူများတမကဆိုတဲ့အခါကျတော့အရင်တော့ကဟိုလောကကန်ရတာခက်ခဲတာလေးတွေရှိတယ်အခုတော့ကျွန်တော်တို့ register ပေးတဲ့အစင်တိကျွန်တော်တို့ရခဲ့တယ်ဆိုတော့အဲ့ဒီအခါကျွန်တော်တို့ကိုအတိမပြုတဲ့နေရာမှာတော့ကျွန်တော်တို့ဒီပံ့ပိုးမှုကကြီးမားတယ်လို့ကျွန်တော်တို့ကခံယူပါတယ
် McGreen ရဲ့မြန်မာခီးစဉ်ဟာပြီးခဲ့တဲ့နှစ်ဩဂုတ်လမှာ USA အကြီးကဲဖြစ်လာပြီးခဲ့ကဆိုရင်ဒါဟာပထမဆုံးခီးစဉ်ဖြစ်ပါတယ် McGreen ဟာလူဦးရေဒုက္ခသည်နှင့်ရွှေပြောင်းနေထိုင်သူများအရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီး Max Dollar USA လက်ထောက်အုပ်ချုပ်ရေးမှူး Gloria Steiro နဲ့အတူမေ18ရက်နေ့ကြာတာပရီနီကနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။စနေနေ့မှာတော့လူမှုအခြေပြုအဖွဲ့အစည်းတွေလူငယ်အဖွဲ့အစည်းတွေနဲ့ဘာသာရေးကောင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်မြောက်ပိုင်းကိုလည်းအကဲခတ်လေ့လာဖို့တွားရောက်အောင်မှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့သတင်းတော့မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ဒီ NNI ရုံးရှိကဆန္ဒပြပွဲအကြောင်းတင်ပြပေးကြပါရယ်။တိုင်းရင်းဒေသကမတရားမြေယာသိမ်းဆီးခံရမှုတွေဖြည့်ရှင်းပေးရေးအနိုင်ရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုဌာနချုပ်ရုံးရဲ့ရှေ့မှာငြင်းငြင်းစွာခြိတက်ဆန္ဒပြနေတာကိုလုံခြုံရေးရဲတွေဘက်ကလူစုခွဲခဲ့ပြီးတော့ဥဆောင်ဆန္ဒပြသူတချို့ဖမ်းဆီးခံခဲ့ရပါတယ်။တောင်သူရဲသမားတွေအခုလိုငြိမ်းချမ်းစွာတောင်းဆိုနေမှုတွေကိုအင်အားသုံးဖြိုခွဲတာတွေကိုကန့်ကွက်လိုက်ပြီးတော့ပြည်သူအတန်ကိုနားထောင်မယ်ဆိုတဲ့ NND ဆိုရအနေနဲ့လူလူကြုံတွေ့နေရတဲ့အခက်အခဲတောင်သူရဲသမားတွေရင်ဆိုင်နေရတဲ့အထမမြေသိမ်းရာသိမ်းကိစ္စတွေကိုအရေးတကြီးဂိုင်တွဲဖြေရှင်းသင့်ပြီလို့လည်းမြေယာသိမ်းအရေးတောင်းဆိုလှုပ်ရှားနေတဲ့တောင်သူရဲသမားတမကတာဝန်ရှိသူတွေကပြောပါတယ်အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်တိုင်းဒေသတွေကလေယာဉ်မြေသိမ်းဆီးခံရမှုတွေကိုမကျေနပ်ကြတဲ့ကရင်တိုင်းဒေသတချို့နဲ့လေယာဉ်မြေသိမ်းဆီးခံရတဲ့အရေးလှုပ်ရှားဆောင်ရွက်နေတဲ့တောင်သူလယ်သမားရေးတက်ကြွလှုပ်ရှားသူတွေစီဝေးပြီးတော့ဒီကနေ့စနေနေ့မနက်ပိုင်းမှာတော့ရန်ကုန်တိုင်းကအနိုင်ရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှငြင်းငြင်းစွာခြိတက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲဦးဆောင်သူတွေက NND ရုံးရှိမှဆန္ဒထုတ်ဖော်ဖို့တက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုကြိုတင်အကြောင်းကြားခဲ့ပေမဲ့လို့တခြားနေရာကိုပဲဆန္ဒပြဖို့ခွင့်ပြုခဲ့တာကြောင့်ဆန္ဒပြသူတွေက NND ရုံးရှိကိုပဲလမ်းလျှောက်ခြိတက်ဆန္ဒပြခဲ့ကြပါတယ
်
လုံးဝမဖြစ်နိုင်ပါဘူးရှင်ကျမတို့တိုင်းရင်သားအရေးပေါ်ကိစ္စဖြစ်နေတဲ့အတွက်ကျမတို့ကတင်းတယ်တင်းချင်ဖိုင်ပန်းကြီးရှင်ကျမတို့ကတည်သွားပြီကျမတို့ကနောက်မဆုံးနိုင်ပါဘူးရှင်ကျမတို့ကဘာဖြစ်လို့ဒီလောက်တောင်မြို့တော့တော့ဒီအောင်ချမ်းမှနေပြီးတော့မြို့လက်ကောင်မှဆန္ဒပြရတဲ့ဆိုတော့ကျမတို့တိုင်းရင်သားအရေးပေါ်ကိစ္စကိုဘယ်သူကဆောင်ရွက်ပေးနိုင်ပါလဲရှင်အဲ့ဒါဆောင်ရွက်ပေးနိုင်မယ်ဆိုရင်ကျမတို့ကလက်ထွက်လက်ပြီးတော့ပြန်ထွက်သွားဖို့အစဉ်သင်းပါရှင
်မတရားမြေယာသိမ်းဆီးခံရမှုဖြေရှင်းပေးဖို့မြေစစ်ကော်မတီဖွဲ့စည်းမှုပြင်ဆင်ပေးရေးကြွေးကြော်သံအနေနဲ့လမ်းလျှောက်ခြိတက်ဆန္ဒပြနေကြသူတွေကိုမြို့နယ်အုပ်ချုပ်ရေးမှုနဲ့မြို့နယ်ရဲတပ်ဖွဲ့မှုကအစမှာတော့မြစ်တာရက်ခံခဲ့ပြီးတဲ့နောက်မှာလုံခြုံရေးရဲတပ်ဖွဲ့ဝင်တွေဘက်ကဆန္ဒပြတဲ့သူတွေတဲ့လူအင်အားသုံးပြီးတော့လူစုခွဲခဲ့ပါတယ်နိုင်ငံသားတိုင်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ရှိတယ်လို့ဆန္ဒထုတ်ဖော်ဖို့ကြိုတင်အကြောင်းကြားခဲ့တဲ့အတွက်ဥပဒေပေါင်းကိုကျော်လွန်လှုပ်ဆောင်ခဲ့ကြတာမဟုတ်ပဲတောင်သူတွေရဲ့သူတို့နစ်နာမှုကိုသာအနိုင်ရပါတီ NND တိအောင်ငြင်းငြင်းစွာဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်တယ်လို့ပြည်ထောင်စုတိုင်းရင်သားတောင်သူလယ်သမားတပ်မကအတွင်ရေးမှူးဦးစော်ရန်က VOA မြန်မာပိုင်းကိုပြောပါတယ်။
ဒါဒီထုတ်ဖော်မှုကကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်။
34ပေါ့နော်34ရာနိုင်ငံသားတွေရဲ့ရပ်ပိုင်ခွင့်ကိုချိုးခံရတယ်ပေါ့ဗျာဟိုတားပြီးခံရတယ်လို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့တောင်းဆိုချက်တရားလေးပဲအဲဒီဒီမိုစီလမ်းကြောင်းအပေါ်မှာလည်းသူထီတာလည်းမရှိဘူးပေါ့နော်ပုံကိုကြီးလည်းမပါဘဲနဲ့တိုင်းပြည်မှာတကယ်ကိုဖြစ်ပြနေတဲ့လေယာဉ်မြေပြဿနာကြီးပေါ့နော်ဖြေရှင်းပေးပါလို့တောင်းဆိုတာဖြစ်တယ်ပေါ့နော်အဲ့တော့ရဲတပ်ဖွဲ့နဲ့ပဲလက်ရှိအစိုးရအနေနဲ့ဒါကြီးကိုအခုရုပ်ရက်ဆင်းပြက်ကြီးပေါ့ဗျာအတင်းအဓမ္မဖြိုခွဲပြီးတော့တင်လာတော့ကျွန်တော်ဒီမိုကရေစီစံနှုန်းစံစတဲ့လည်းမညီဘူးဗျာဖြစ်လည်းမဖြစ်တင်ဘူးလို့ဒါပထမပြောလိုပါတယ်နောက်တစ်ချက်ကတော့ဒီလေယာဉ်မြေပြဿနာတွေကဒါတနင်္ဂနွေလုံးမှာဖြစ်တာပေါ့နော်အမှုပေါင်းပေါ့ဒီမြေစစ်ဘဟုကောင်ပဏီကနေထုတ်ပြန်တယ်ကမှအမှုပေါင်းဘလောက်တောင်ရှိလဲဆိုရင် 6,320 မှာတကယ်တမ်းသူတို့ရှင်းထားရှင်းနိုင်တာကလေ669ခုဆို10000လုံးတော့မပြည့်ဘူးအစွတ်တန်းနဲ့ဖြီးသွားပြီအဲ့တော့လေယာဉ်မားတွေမှာတကယ်နစ်နာနေတယ်တကယ်ကိုဆုံးရှုံးနေတယ်မူစီခွင့်ရတိုက်ရိုက်ခြင်းမူစီခွင့်ရသူကတိုက်ရိုက်တောင်းဆိုမှုရှိပါလေသူတို့နစ်နာတာတွေပေါ့နော်အဲ့ဒီကတော့လုံးဝမလုပ်တင်ဘူးလို့ကျွန်တော်ထင်ပါတယ
်မြေယာသိမ်းဆီးခံနေရသူတွေနစ်နာသူတောင်းသူလေသမားတွေရဲ့အရေးအလေးထားဖြေရှင်းပေးဖို့နိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံနဲ့သက်ဆိုင်ရာပြည်နယ်တိုင်းတာဝန်ရှိတဲ့သူတွေသက်ဆိုင်ရာပြည်နယ်တိုင်းအစိုးရတာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်တွေကိုတောင်းဆိုလိုပါတယ်လို့လည်းဦးဇော်ရံကပြောပါတယ
်ဒီလေယာဉ်မြေပြဿနာနဲ့ပတ်သက်ပြီးတော့ဒီပြဿနာကြီးကရှင်းလို့ရှင်းရမယ်ပေါ့နော်လူကြီး80ငါးလုံးလောက်ရှိတဲ့လူတွေရဲ့ဘဝတွေရပ်တည်မှုတွေဒီမှာပါလာတယ်နော်သူတို့အနေနဲ့ကပြည်သူတောင်းနားထောင်ရမယ်ပေါ့နော်တကယ်ကိုဟလာကျွန်တော်တို့ဒီ activity ရှိတယ်လေယာဉ်မြေကြီးလှုပ်ရှားတဲ့လူတွေရှိတယ် CSO တွေရှိတယ်ဒါတွေကဒီအချက်လက်တွေသူတို့တောင်းရောက်ပို့ပေးနေပါတယ်ကျွန်တော်တို့ကဟလာချွတ်တော်မှာမကျော်ရီရ energy ဆိုတာရထားတာလေအဲဒီဆိုတာ2000လေယာဉ်ဥရီကိုပြင်မယ်မြေလမြန်ဥပဒေကိုပြင်မယ်လုံထုံးတော်ကြီးတွေပြင်မယ်သမရအမိန်တွေထုတ်မယ်တက်ပြတ်သားသားတက်တိရှိရှိပေါ့နော်တောင်းရှိတဲ့လူတွေအားလုံးကဟိုစေတနာအမှန်မှန်နဲ့ဒီပြဿနာကြီးကရှင်းကိုရှင်းမှရမယ်ဆိုတော့တန်ထိတ်ချမ်းနဲ့စေတနာပါပါနဲ့လုပ်ရင်တော့ရမယ်ဗျ
အခုရက်ပိုင်းမှာတော့လေယာဉ်မြေသိမ်းဆီးခံရမှုအရေးဆန္ဒပြမှုတွေကိုအင်အားသုံးဖြုတ်ခွဲခဲ့ပါတယ်ဒီလဝအထူးစီမံကိန်းမြေယာသိမ်းဆီးမှုဆန္ဒထုတ်ဖော်မှုမှာလည်းရောဘာကြီးသုံးအကြမ်းဖက်ဖြုတ်ခွဲခဲ့တာအပါအဝင်ဒီကနေ့အနန္ဒီရုံးရှိမြေယာသိမ်းဆီးခံရမှုဆန္ဒထုတ်ဖော်မှုကိုလည်းအင်အားသုံးလူစုခွဲခဲ့တာတွေကတော့ပြည်သူတွေအထူးသဖြင့်တောင်းသူလယ်သမားတွေရင်ဆိုင်တွေ့ကြုံနေရတဲ့မြေယာသိမ်းဆီးမှုအခက်အခဲတွေကိုပြည်လဲအောင်ဖြေရှင်းတဲ့နည်းလမ်းမဟုတ်ဘူးလို့တောင်းသူလယ်သမားအရေးလှုပ်ရှားသူတွေကဝေဖန်လိုက်ပါတယ်မြန်မာနိုင်ငံရဲ့အရေးပါဆုံးလေယာအခန်းကဏ္ဍကတောင်းသူလယ်သမားတွေကြုံတွေ့နေရတဲ့အခက်အခဲတွေလေယာမြေသိမ်းဆီးခံနေရတဲ့အရေးနောက်ပြီးတော့လယ်သမားတွေရဲ့လူနေမှုဘဝတိုးတက်ကောင်းမွန်အောင်လေယာမြေဥပဒေတွေပြင်ဆင်ပြောင်းလဲပေးဖို့နဲ့တောင်းသူလယ်သမားတွေရဲ့အရေးအစိုးရတာဝန်ရှိသူတွေဘက်ကအလေးပေးဆောင်ရွက်ပေးဖို့ကိုတောင်းသူလယ်သမားတွေနဲ့မြေယာအရေးလှုပ်ရှားဆောင်ရွက်နေသူတွေကတိုက်တွန်းနှိုးဆော်နေကြတာဖြစ်ပါတယ်ရှင်
ဘာမီးရဲ့ညချမ်းမှာ
လူရောရှင်ရရှင်မြန်မာနိုင်ငံအပေါ်ဝင်ကမ္ဘာနေရာအနှံ့ပြားမှာစစ်ပွဲတွေအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ကလေးငယ်တွေတက်ကြီးရွယ်တွေအပါအဝင်အပြစ်မဲ့ပြည်သူတွေတည်ကြည်တန်ရာရထိခိုက်နေကြရတာနေ့စဉ်နဲ့အမျှကြားနေမြင်နေကြရပါတယ်နော်ဒါကြောင့်ကမ္ဘာစစ်ပွဲတွေပဋိပက္ခတွေနဲ့မငြိမ်းချမ်းမှုတွေချုပ်ငင်းအောင်လို့စူတောင်းပွဲတွေလုပ်ကြဆန္ဒထုတ်ဖော်ပွဲတွေလည်းလုပ်နေကြပါတယ် VOA သောရရှင်တွေအနေနဲ့လည်းတစ်ဖက်တစ်လမ်းကပါဝင်စူတောင်းခြင်းနဲ့ဆိုရင်တော့ VOA ကနေပြီးငြိမ်းချမ်းရေးတခြင်းလေးတွေနဲ့စူတောင်းပေးနိုင်ပါတယ်ဒီငြိမ်းချမ်းရေးပေါ်ကိုယ့်ရဲ့ဆန္ဒနဲ့ဘယ်သူတွေတောင်းဆိုပြုခြင်းလဲဆိုတာသတင်းစကားတူလေးတွေရေးပေးကြစေချင်ပါတယ် Facebook ပေါ်မှာဒီနေရာမှာလာရေးလို့ရတယ်လို့ email ကဆိုရင်လဲ bamis@voanews.com ဆိုတဲ့ email ကိုငင်းငင်းရေးအတွက်တေးတန်ဆိုတဲ့ခေါင်းစဉ်နဲ့ရေးပို့လိုက်ပါကိုရိုင်းသတင်းစကားပါခြင်းတဲ့တွေလဲအသံ file ပေးပို့နိုင်ပါတယ်ဒီတစ်ပတ်တင်းငွေတွေမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်ပေးပါချင်ပါတယ
VOA မြန်မာပိုင်းရဲ့စနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ထိုင်းနိုင်ငံချင်းရိုင်ခရိုင်နယ်မှာတော့ကာလာတံမိုးထိုင်းဘတ်ငွေတန်ပေါင်း 2,400 ကျော်တန်မိုးရှိတဲ့စိတ်ကြွစီအလုံးရေပေါင်း 8,800 သိန်းနဲ့ ICE လို့ခေါ်တဲ့မူရစေဝါတွေကိုထိုင်းစစ်တပ်ကတောက်ကြနေကဖမ်းဆီးရမိခဲ့ပါတယ်။သတင်းအသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ဒေသမှာထိုင်းစစ်တပ်နဲ့ရဲတွေကစစ်စေးရိတ်တဲ့အထက်ထက်ချပြီးစစ်စေးနေတဲ့အချိန်မှာပဲတောက်ကြနေည 9:45 မိနစ်အချိန်မှာနံပါတ်ပြားတက်ဆင်ထားခြင်းမရှိတဲ့ Toyota အမျိုးသားကားတစ်စီးဟာဗန်ဘကျေးရွာမှာရှိတဲ့စစ်တပ်စစ်စေးရိတ်ကိုဖြတ်မောင်းပြီးတော့ပြေးခဲ့ရာကနေစိတ်ကြွသေးပေါင်းအလုံးရေ7,000 နီးပါးကိုဖမ်းဆီးမိခဲ့တာဖြစ်ကြောင်းအမှတ်3တက်မှမူ Mr. Wechat Seri Bansok ကသတင်းတောက်တွေကိုထုတ်ပေါ်ပြောဆိုသွားခဲ့ပါတယ် तू प्यो द्वारा गारो कागा ये में पीवे ठप जी रे ट्वे सिट्टा का सकेरी ने लाइटो कागा नंबे को ठोचा भी कामाऊं दुगारो ठप जी द्वारे उन्हा ले अरी नियारी मा फ्रांसी मिलारी सीरे सिट्टा से डिगा पोनी रे लंजोरे पिते मुझे सेवा तमारी का ये में तो आवे सभी ते साउना यावे लारे सलो नीरे दी ट्वे अरी ने नीरे मा मुझे सेवा कैसे पाप्या वो ट्वे कैसे का ने ठचा भी नहीं ने तो आवे सभी दुगा प्यो सो द्वारे लंबे को ठोचा द्वारे कावा मा पाला रागारो ကျွန်တော်တို့အရင်တော့ကတော့တောရင်းကိုထွက်ပြေးသွားခဲ့ကြအခုဖမ်းဆီးလိုက်တဲ့မူရစီဝါတန်ဘိုးဟာဘတ်တန်မောင်2400ကျော်တန်ဘိုးရှိတယ်ဆိုပြီးအမှတ်3000မှာမူကထုတ်ပေါ်ပြောဆိုသွားပါတယ်ခုလိုမူရစီတွေကိုအလုံးရင်းနဲ့ထိုင်းဘက်ကိုတင်သွင်းလာတဲ့လမ်းကြောင်းကိုဆက်လက်ပိတ်ဆို့ဖမ်းဆီးသွားမယ်ဆိုပြီးသူကပြောဆိုခဲ့ပါတယ်မေလ19ရက်နေ့လုံကတော့ထိုင်းနိုင်ငံတဝန်းနေရာ80လောက်မှာမူရစီ
ရင်းစစ်ရဆက်ကြီးနဲ့ညီညာရေးမကြသေးခင်ကတောင်းဆိုဆန္ဒပြပွဲတွေမှာခွင့်ပြုချက်မရဘဲဆန္ဒပြခဲ့ကြတဲ့အတွက်ညီညာစွာစုဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဆိုင်ရာဥပဒေပုံမှန်19ပုံမှန်20တို့အပြင်အတရေဖြစ်မှုပုံမှန်50တို့နဲ့ပါတရားစွဲဆိုအရေးယူခံထားရသူပေါင်းဟာအခုဆိုရင်40ကျော်တော့ပါပြီ။တရားစွဲဆိုအရေးယူမှုတွေအတွက်ရင်းကျော်ပိတ်ဆို့မှာလူလူကြားအထိတ်တလန့်ဖြစ်မှာဆိုလို့ဆိုပြီးတော့ဆန္ဒပြပွဲတွေကိုခွင့်ပြုချက်မပေးခဲ့တဲ့အာဏာပိုင်တွေမှာတာဝန်ရှိပါလား။ဒါမှမဟုတ်ခွင့်ပြုချက်မရဘဲဆန္ဒပြစုဝေးသူတွေမှာအပြစ်ရှိနေသလားဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-322-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကပြုစုပါတယ်ရှင်
။ဒီနေ့ညစီစဉ်တင်ဆက်မယ့်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပြရသေးရှင်။ညနေခင်းစီစဉ်နေမကြခင်အဆုံးသက်တော်မှာမူကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမဲဤတန်စင်ကတလှည့်ကြီးညာပေးပါရှင
် Texas Bean Center Fee မျိုးကအထက်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့အသက်18နှစ်အရွယ်လူငယ်ကို Texas Bean တာဝန်ရှိသူကလူသတ်မှုနဲ့တရားစွဲဆိုလိုက်ပါတယ်တနက်နေ့ဝင်ပစ်တဲ့သူက Dimitrio Bakutsi ဖြစ်တယ်ဆိုပြီးတော့တာဝန်ရှိသူတွေကပြောဆိုထားပြီးတော့တောက်ကြမနဲ့၈နာရီမထိုးခင်မှာဝင်ပစ်တာလို့ကျောင်းသူကျောင်းသားတွေကပြောပါတယ်ဒီတနက်နဲ့ဝင်ပစ်တဲ့သူတန်တရာရှိထားတဲ့နေအိမ်ကားတစ်စီးနဲ့ပြစ်ခတ်မှုဖြစ်ခဲ့တဲ့ Santa Fe ထက်တန်းကျောင်းပတ်ဝန်းကျင်မှာရှာဖွေရမှာတော့လက်လုံပလင်းပုံတစ်လုံးအပါဝင်ဖောက်ခွဲပစ္စည်းတွေကိုရှာဖွေတွေ့ရှိခဲ့ပါတယ်2016သမရရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အဖွဲ့မှာသူ့ကိုထောင်ချောက်စေဖို့အတွက်အမေရိကန်တရားရေးဌာနကတချို့တွေဆေးလွတ်ထားခဲ့တယ်ဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆွဆွဲလိုက်ပါတယ်။ဒါပေမဲ့ဒီဆွဆွဲချက်ကမှန်ချင်မှမှန်မယ်လို့သူရဲ့ရှေ့နေကပြောပါတယ်။သမ္မတထရမ့်ကဒီလိုတချို့လုံမှုမျိုးဘယ်တော့မှမဖြစ်ခဲ့တယ်လို့သူ့လက်ကျမှာအကွက်ချစီစဉ်တာဖြစ်တယ်ဆိုပြီးတော့ Fox သတင်းတင်ဆက်သူ David Aspen ရဲ့အပြောကိုကိုးကားပြီးတော့ Twitter စာမျက်နှာမှာထရမ့်ကရေးသားခဲ့ပါတယ်။ကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံအနောက်မြောက်ပိုင်းမှာအီဘိုလာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုဟာပြည်သူလူထုအတွက်အလွန်အန္တရာယ်များပေမဲ့နိုင်ငံတကာကစိုးရိမ်ရမယ့်အရေးပေါ်ချိန်နေတော့မဟုတ်သေးဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါရယ်ရောဂါပြန့်ပွားမှုကြောင့်လူ25ယောက်သေဆုံးခဲ့တယ်လို့အဲ့ဒီမှာကျန်းမာရေးဝန်ထမ်း3ဦးလည်းပါဝင်တာဖြစ်ပါတယ်အီဘိုလာရောဂါကူးစက်ခံထားရသူအဖြစ်တန်တရာရှိထားသူ45ဦးထဲမှာ14ယောက်ကိုတော့ WHO ကအတည်ပြုထားပြီးဖြစ်ပါတယ်
သတင်းချင်းချုပ်ကိုမဲဤတန့်ကျင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကမ်ချမ်းဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. Thank you.